ဆေးအနာသိမ်းဖယ်ရှားခံခဲ့ရပြီးထောင်နဲ့နှစ်ရှည်တွေချမှတ်ခံထားရတဲ့ဒေါန်ဆန်းစုကြည်ကိုရှေ့နေတွေကတွေးဆောင်ခွင့်ရဖို့မျှော်လင့်စူးစမ်းနေကြပါတယ်။စေကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ဒေါန်ဆန်းစုကြည်ကိုသူ့ရဲ့ရှေ့နေတွေနဲ့တွေးဆောင်ခွင့်ပေးဖို့အထူးကိစ္စတရက်အနေနဲ့ဆောင်ရွက်ပေးမယ်လို့ပြောပေမဲ့တွေးခွင့်ပေးမပေးတော့ရှင်းရှင်းလင်းလင်းမပြောပါဘူး
။ဒီကတော့အထူးကိစ္စဖြစ်လိမ့်မယ်။ကျွန်တော်တို့ကဒီရှေ့နေနဲ့တွေးခွင့်ပေးခွင့်ပေးဖို့ဆိုတာကသူကကျွန်တော်တို့သိထားတဲ့လောက်ကတော့အမှုမပြသေးခင်မှာတွေးခွင့်ရလာဖဲအချိန်မှာတွေးခွင့်ရလဲအဲ့ဒီဒေါ်သန်းစုကြည်ကြောင့်လည်းကျွန်တော်ဖြေဖို့မရှိဘူး
။လာမယ့်အောက်တိုဘာ24ရက်နေ့ကစပြီးအချင်းတောင်တွေမှာထောင်ဝင်စားလူတွေတွေးခွင့်ပေးဖို့စစ်ကောင်စီဘက်ကစီစဉ်နေပါတယ်။အချင်းသားတအူးကိုတစ်လတစ်ကြိမ်တစ်ခါတွေးရင်25မိနစ်နှုန်းနဲ့တွေးခွင့်ပေးဖို့ပြင်ဆင်ထားတာပါ။ဒါကြောင့်ဒေါ်သန်းစုကြည်ကိုလည်းသူ့ရဲ့ရှေ့နေတွေနဲ့တွေးဆောင်ခွင့်ပေးမပေးသိရအောင် VOA ကမေးမြန်းခဲ့ပါတယ်။ဒီအစီအစဉ်မှာအချင်းသားတွေအချုပ်သားတွေကိုသူတို့ရဲ့မိသားစုတွေအပြင်သူတို့ရဲ့ရှေ့နေတွေဥပဒေအကြံပေးတွေနဲ့တီးခြားတွေ့ချင်တယ်ဆိုရင်တော့တွေးခွင့်ပေးဖို့လည်းရှိတယ်လို့ဗိုလ်ချုပ်ဇော်မင်းထွန်းကပြောပါရယ်ဒီထဲမှာဒေါန်ဆန်းစုကြည်ပါအကျုံးဝင်သလားလို့ VOA ကမေးမြန်းလာမှာတော့ဖြေဆိုဖို့မရှိဘူးလို့ပဲတုံ့ပြန်ခဲ့ပါရယ်တရားလွှတ်တော်ရှေ့နေဦးကြည်မြင့်ကတော့လူခွင့်ရေးရဖြစ်ဖြစ်အကျဉ်းသားအခွင့်ရေးရဖြစ်ဖြစ်ဒီအခွင့်ရေးကိုဒေါန်ဆန်းစုကြည်ကိုလည်းပေးဖို့တင့်တယ်လို့သုံးသပ်ပါရယ်
ခွင့်ရဆိုတော့တန်းတူညီညာမှာပဲဒီကအစိုးရအဆက်ဆက်တက်လာတဲ့ရှေ့အာဏာရှင်ရောပါရောဒီလိုပဲကျွေးကြော်တာပဲဒီအဲချွေးချက်ထပ်လုပ်တယ်ဆိုရင်တော့ဒါသူတို့ရဲ့ဒေါ်ကလည်းမသိခါကြတာပေါ့ပြတ်ထန်ထားတဲ့ဂျင်းဘာသဘောညီချက်ဒီလူ့ကိုယ်ကြီးညာစာရမ်းနေအချက်ချင်းကဘာချက်ချင်းဖော်ရစံနှုံးနေတော့မကြိုက်ဘူးပဲနော်ဆိုတော့လည်းပဲအဲတွေးဆောင်ခွင့်ပေးမယ်ဆိုတဲ့အပေါ်မှာသူတို့တော့အရင်စမ်းလိမ့်မယ်ထင်တယ်ဘောသူကအထူးချွေးချက်ပုဂ္ဂိုလ်ဖြစ်နေတာအဲ့လိုပြောဆိုဝင်ပေးတဲ့ချင်းအားဖြင့်အဲ့ဒါကမ္ဘာအလယ်မှာသူကအခွင့်အရေးတစ်ခုအတိမတ်ပြီးတော့ရောက်တာပေါ့အဲ့ဒါသူကတော့သိခါတက်တာ
ထောင်နဲ့33နှစ်ချမှတ်ခံထားတဲ့ဒေါန်ဆန်းစုကြည်ကိုသူ့ရဲ့ရှေ့နေတွေတွေးခွင့်ရဖို့အချင်းဦးစီးဌာနကိုအချင်းချင်းစတင်တောင်းဆိုခဲ့ပေမဲ့လည်းစစ်ကောင်စီဘက်ကခွင့်မပြုခဲ့ပါဘူးအသက်88နှစ်အရွယ်ဒေါန်ဆန်းစုကြည်ကိုပြီးခဲ့တဲ့ဒီဇင်ဘာလအတွင်းကနောက်ဆုံးလက်ကျန်အာဂရီလိုက်စားမှုဆွဲချက်တွေကိုစီရင်ချက်ချခဲ့ခြင်းသူ့ကိုရှေ့နေတွေကထောင်ထဲမှာနောက်ဆုံးတွေ့ခဲ့ရတာပါအဲ့ဒီနောက်ပိုင်းမှာဒေါန်ဆန်းစုကြည်ကျမ်းမာရေးနဲ့သူ့အမှုတွေအယူခံဝင်ရေးနဲ့ပတ်သက်ပြီးတွေးဆောင်ဆွေးနွေးခွင့်ပြုဖို့အချင်းတောင်အာဏာပိုင်တွေစီကိုရှေ့နေတွေက2023ခုနှစ်ဇန်နဝါရီလလလယ်ပိုင်းကတည်းကတောင်းခံထားခဲ့ပေမဲ့လည်းဒီနေ့အချိန်ထိတွေးခွင့်မရခဲ့ပါဘူးဒေါန်ဆန်းစုကြည်ရဲ့ရှေ့နေတွေဘက်ကတော့ဒေါန်ဆန်းစုကြည်နဲ့ဒီသတင်းပတ်အတွင်းလူချင်းတွေးခွင့်ရဖို့စူးစမ်းလှုပ်ဆောင်သွားဖို့ရှိတယ်လို့တရားရုံးနဲ့နှီးစပ်တဲ့အတိုင်းဝိုင်းကပြောပါရယ်လက်ရှိမှာလည်းဒေါန်ဆန်းစုကြည်ရဲ့ရှေ့နေတွေကိုအမှုနဲ့ပတ်သက်ပြီးသတင်းမီဒီယာတွေကိုမပြောဖို့စစ်ကောင်စီကပုံမှန်144ဥပဒေထုတ်တားမြစ်ထားပါရယ်စစ်တပ်အာဏာသိမ်းခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကစပြီးဒေါန်ဆန်းစုကြည်ဖမ်းဆီးခံခဲ့ရတာပါအသက်88နှစ်ရှိနေပြီဖြစ်တဲ့ဒေါန်ဆန်းစုကြည်ကိုအမှု16မှုနဲ့ထောင်ဒဏ်33နှစ်ချမှတ်ထားတာဖြစ်ပြီးတော့ဒီထဲကမှ6နှစ်ကိုဩဂုတ်လ1ရက်နေ့ကလူငယ်သက်တာခွင့်နဲ့ရှော့ပေါက်ပေးလိုက်တာပါ။ကြံရှိနေသေးတဲ့14မှုအတွက်လက်ရှိမှာထောင်ဒဏ်28နှစ်ကြာခံနေရပါတယ်ခင်ဗျ။